UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကလက်ထောက်မင်းကြီးဘောဂါထောက်ဟာရိုဟင်ဂျာပြည်ထောင်စုအဖြစ်ရှာရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရစစ်မြေပုဂ္ဂိုလ်တွေနဲ့ဆွေးနွေးပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံ9ရက်ကြာဒုက္ခရုပ်ရှင်ကိုမနေ့ကအဆုံးသတ်လိုက်ပါတယ်။ဘောဂါထောက်ဟာခရုပ်ရှင်အတွင်းကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုတုပလောင်စခန်းကဒုက္ခသည်တွေနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ဒါအပြင်မစ္စတာတက်ကကော့ဆက်စ်ပစာခရိုင်ကအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။သူကအစိုးရအစင်းမြင့်ပုဂ္ဂိုလ်တွေနဲ့ဆွေးနွေးချိန်မှာဒုက္ခသည်တွေမြန်မာနိုင်ငံကိုမိမိသဘောဆန္ဒအလျောက်လုံလုံချင်းချင်းတိတ်ခါရှိရှိပြန်နိုင်မဲ့အခြေအနေတွေပေါ်ထွန်းဖို့အဖြေရှာရေးကိုအလေးထားဆွေးနွေးသွားပါတယ်။ဒါအပြင်ဒုက္ခသည်တွေလို့ရည်ကိုင်းရင်အစွမ်းစားနဲ့အသိပညာဗဟုသုတကျေဝနိုင်မဲ့ခွင့်မှန်းတွေတိစောက်ဖို့လည်းဆွေးနွေးသွားပါတယ်။သူတို့ပြည်ပြန်ပွားနိုင်တဲ့အခါမြမလူပေါမှာပါဝင်ပံ့ပိုးနိုင်မှုဖြစ်ပါတယ်။ Gossips ပစာခရိုင်ရောက်ချင်ရင်တွင် Bangladesh နဲ့ UNHCR ပူးတွဲမှပုံတင်ဌာနကိုလည်း Mr. Tuck တွားရောက်ခဲ့ပါတယ်။မြမနိုင်ငံကနေနေရရှိပြောင်းလာရသူတွေပြန်နိုင်မှုအတွက်မှပုံတင်လုပ်ငန်းနဲ့စာရွက်စာရမ်းတွေဟာအထောက်ထားခိုင်လုံနေဆိုတာပြသနိုင်မှုတူးချင်းစီရဲ့အတွက်အဓိကကဏ္ဍကပါဝင်လာလဲဖြစ်ပါတယ်။ခုချိန်ထိဒုက္ခတဲ့3,000ကျော်ကြော်မှပုံတင်ထားပြီးသူတို့ကို ID မှတ်ပုံတင်ကတ်ထုတ်ပေးထားပါတယ်။ရိုဟင်ဂျာတွေဟာနိုင်ငံမဲ့တွေဖြစ်ပြီးဒုက္ခသည်တွေလည်းဖြစ်နေတယ်လို့မစ္စတာထောက်ကပြောပါတယ်။ဒါကြောင့်ဒီမှတ်ပုံတင်ကတ်တွေဟာသူတို့ဘသူဘဲဝါဆိုတာနဲ့မြန်မာနိုင်ငံကိုပြောင်းလဲရှိတဲ့အတွက်အရေးကြီးလာပါတယ်လို့လည်းပြောပါတယ်။ UNHCR လက်ထောက်မဟာမင်းကြီးဟာဆိုရနဲ့ UNHCR ပါဝင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကဆောင်ရွက်နေတာတွေကိုလည်းကြည့်ရှုပါပါတယ်။ဒုက္ခသည်စခန်းမှာလူငယ်မင်းကလေးနဲ့လူငယ်ယောက်ျားလေး9သိန်းကျော်ရှိနေပြီးလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကဆောင်ရွက်နေတာတွေဟာအတိတ်ပဲရှိတဲ့အပြင်အကျိုးရှိတဲ့လုပ်ငန်းတွေဆောင်ရွက်တဲ့လမ်းကြောင်းတွေကိုဒီလူငယ်တွေဝင်သွားနိုင်ဖို့နဲ့နေရပြန်နိုင်တာနဲ့တပြိုင်တည်းရိုဟင်ဂျာတွေရဲ့အနာဂတ်အတွက်လုံခြုံစိတ်ချဖို့အခွင့်အလမ်းတွေရှိစေတယ်လို့ပြောပါတယ်မစ္စတာတက်ခါဒီကမ္ဘာလုံးကဒုက္ခသည်တွေကာကွယ်ဆွတ်ဆွေးလုပ်ငန်းကိုဥဆောင်လဲဖြစ်ပြီးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကို2019ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလကရောက်ရှိခဲ့သူလဲဖြစ်ပါတယ်ရှင်